တောင်ကိုရီးယားနိုင်ငံသမ္မတရွေးကောက်ပွဲသမိုင်းမှာပထမဆုံးအချိန်မဲအများဆုံးနဲ့အပြတ်သက်နိုင်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲသမ္မတအသစ်ဖြစ်မူချင်းကျန်းသစ္စာချိန်ဆိုလိုက်ပါတယ်။အားရလိုက်စားမှုတွေနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့သမ္မတဟောင်းပတ်ကွန်ရဲ့ရာထူးကဖက်ရှားခံခဲ့ရပြီးတဲ့နောက်ကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီခေါင်းဆောင်လစ်ဘရယ်ဝါဒီသမ္မတအသစ်အနိုင်ရခဲ့တာပါ။ဒီကနေ့လွှတ်တော်ကကျန်းသစ္စာချိန်ဆိုပွဲအခမ်းအနားမှာတော့အစိုးရတွေကအချင်းပြတ်ခြားစားမှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကတိပြုခဲ့ပါတယ်။သမ္မတရဲ့ဩစာအာဏာကိုထိန်းချုပ်နိုင်မှုကော်ပိုရေးရှင်းကြီးရဲ့မတမာတဲ့လုပ်ရက်တွေကိုနှိမ်နှင်းမှုပညာရေးနဲ့အလုပ်ကံရရှိရေးအတွက်အစိုးရကတိုးမြင့်သုံးဆွဲသွားဖို့ရှိတယ်လို့ချမ်းသာတဲ့သူတွေကိုအခွင့်အရေးတိုးခေါ်ဖို့စတဲ့ပြုရင်ပြောင်းလဲအစီအစဉ်တွေကိုလှုပ်ဆောင်သွားဖို့လည်းကတိပြုခဲ့တာပါ။ရန်ဖက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးတက်အောင်လုပ်ဖို့အစဉ်အသင့်ရှိနေတယ်လို့တောင်ကိုရီးယားမှာခြေတင်ဖြစ်စရာကြုံရတဲ့အမေရိကန်ရဲ့မစ်ဆိုင်းတုံးရန်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တရုတ်နိုင်ငံအနေနဲ့ဆွေးနွေးညှိနှိုင်းလိုတယ်လို့လည်းသမ္မတသစ်ကပြောဆိုလိုက်ပါတယ်
။안보위기도서둘러해결하겠습니다한반도의평화를위해
မြန်မာနိုင်ငံရဲ့ပြည်ထောင်စုအမြန်ဆုံးဖြစ်ရှိမှဖြစ်လို့ကိုရီးယားကျွန်းဆွယ်မှာရင်းချင်းရရှိအောင်အတက်နိုင်ဆုံးကျိုးဝှက်မှဖြစ်တဲ့အကြောင်းနဲ့လို့ရရင်ဝါရှင်တန်တိသွားမှဖြစ်လို့တရုတ်နိုင်ငံဘေကျင်းမြို့တော်နဲ့ဂျပန်နိုင်ငံတိုကျိုမြို့တော်တွေသာမကဖြစ်နိုင်မယ်ဆိုရင်မြောက်ကိုရီးယားမြို့တော်ပျုံယန်အထိပါသွားမှဖြစ်တဲ့အကြောင်းသမ္မတသစ်ကကတိပြုပြောကြားသွားတာပါသမ္မတရွေးကောက်ပွဲမှာပြန်ဖက် Conservative ဝါဒီဟွန်ဂျွန်ဖျိုနဲ့အလဲလက်ဝါဒီအန်ချိုဆိုးတို့ကိုရှင်ပြိုင်နိုင်ရခဲ့တဲ့သမ္မတသစ်မူချွန်ရင်းရဲ့ဒီမိုကရက်တစ်ပါတီဟာကိုယ်စားလှယ်299နေရာရှိတဲ့လွှတ်တော်ထဲမှာ119နေရာရရှိထားပါတယ်လွှတ်တော်ထဲမှာတခဲနဲ့လွှမ်းမိုးမထားနိုင်ပေမဲ့လည်းသမ္မတသစ်အနေနဲ့တခြား Liberal Party ပါတီငယ်တွေရဲ့ထောက်ခံမှုနဲ့မူဝါဒတွေကိုအကောင့်ထဲပေါ်နိုင်မဲ့အလားအလာတွေလည်းရှိနေပါတယ်